ဆီယနာသင်ခံထားတဲ့မြန်မာအရေးကိုအမေရိကန်ကဦးစားပေးအဖြစ်ထားရှိပြီးအာနာသိန်းတဲ့သူတွေတည်တာတဲ့အကျိုးဆက်ခံစားရစေရေးသုံးသပ်ဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဖေဖော်ဝါရီလ9ရက်နေ့အင်္ဂါနေ့မှာပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ရဲ့မြန်မာရေးတုံ့ပြန်ကင်တွယ်မှုတွေဒီရက်ပိုင်းအတွင်ထပ်ပြီးထွက်ပေါ်လာဖို့ရှိတယ်လို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကပြောပါတယ
် We strongly condemn violence against demonstrators. All individuals in Burma have
rights. ဆန္ဒပြသူတွေကိုအကြမ်းဖက်တာကိုပြင်းပြင်းထန်ထန်ဆန့်ကျင်ရှုတ်ချပါတယ်မြန်မာပြည်သူတွေမှာငြိမ်းချမ်းစွာစုဝေးခွင့်တင်ပင်ဖွဲ့စည်းခွင့်ဆန္ဒပြခွင့်ရှိတယ်လို့ပြောခွင့်ရ Price ကပြောခဲ့တာပါစစ်တပ်အာဏာစွန်ပြီးဒီမိုကရေစီနှီးကြရွေးကောက်ခံအစိုးရကိုအာဏာပြန်အပ်ဖို့နောက်ဖမ်းထားသူတွေပြန်လွှတ်ပေးပြီးဆက်သွယ်မှုစနစ်တွေအပေါ်ထိမ့်ချုပ်ကန့်သတ်မှုတွေဖယ်ရှားအကြမ်းဖက်တာတွေလည်းမလုပ်ဖို့အမေရိကန်ပြည်ထောင်စုကထပ်ပြီးတောင်းဆိုထားပါတယ်ရှင်